ဒီတက်မတော်ဘက်ကလေ7 day သတင်းစာကိုဒီတရားဆွဲခဲ့တာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ7 day သတင်းစာဘက်ကနိုင်ငံပိုင်သတင်းစာမှာဒီတောင်းမှန်ကြောင်းပြန်လည်ဖော်ပြခဲ့ရတယ်ပတ်သက်ပြီးတော့ပေါ့ဒီမြန်မာ journalist ကွန်ရက်ကဒီနေ့ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်တယ်ပေါ့နော်ဆိုတော့ဒီထုတ်ပြန်ချက်ထုတ်ပြန်ရတဲ့အကြောင်းရင်းဆိုရင်ဘာဖြစ်မလဲရှင်
ဒီကတော့ပေါ့နော်ကျမတို့မီဒီယာတမားတွေဘက်ကနေပြီးတော့တောင်းပန်တဲ့ပြန်ကြားချက်ထုတ်ပြန်လိုက်ကြတာကျမတို့အဲဒါတွေရဲ့သတင်းစာစီမံခန့်ခွဲမှုပေါ်မှာပိုင်ရှင်တွေကဆက်ဆက်ရရောက်တယ်လို့ MTN နဲ့ရှုံရင်းနဲ့အဲ့ဒါပြင်ဗင်းမီဒီယာတမားတွေရဲ့ပတင်းလွတ်လပ်စွာထုတ်ဖော်ခွင့်ကိုတနည်းတစ်ပုံသာထပ်ပြီးတော့အချိန်ချောက်တဲ့သဘောမျိုးအဲ့လိုတက်ရောက်စေတဲ့အတွက်ကျမတို့ MTN အနေနဲ့ဒီနေ့ထပ်ပြီးတော့ပြန်ကြားချက်တစ်စောင်ထပ်ထုတ်လိုက်ကြပါတော့
ဒီနေ့ထုတ်ပြန်ချက်မှာဆိုရင်ဒီ7 day သတင်းစာကမှားယွင်းစွာဖော်ပြခဲ့ခြင်းမရှိဘူးလို့ရေးသားထားတွေ့ရတယ်ရှင်ဆိုတော့ဒီ7 day သတင်းစာရေးသားထားတဲ့သတင်းကမှန်ကန်တယ်ဆိုတာကဘယ်လိုအချက်တွေနဲ့ပြောနိုင်မလဲရှင်
ဒီကတော့7 day ကအဓိကရေးထားတာကသူတော်ဦးရွှေမန်းရဲ့ Facebook မှာပြင်ထားတဲ့အကြောင်းအရာပေါ်မှာသူအခြေခံပြီးတော့သူရေးသားတယ်ပြီးတော့တော့ချောက်ဆိုအရင်းမြစ်တွေကိုမိထားတယ်ပေါ့နော်အဲ့ဒီမိထားတဲ့ပုံမှာပေါ့နော်သူ့အနေနဲ့သတင်းစာပြင်ထားရချူတော်ကကြည့်မယ်ဒီဟာကသူတို့ကိုယ်တိုင်ပေါ့နော်သတင်းသမားတယောက်ကနေပြီးတော့သက်သူ့ရဲ့ထင်မြင်ချက်သူ့ရဲ့ယူဆချက်တွေမပါဘူးတခြားလူတွေရဲ့သဘောထားအမြင်နဲ့ပဲသတင်းကိုသတင်းတပုတ်အနေနဲ့ပဲဖန်တီးဖော်ပြထားဖြစ်တယ်အဲ့ဒီပုံမှာပေါ့နော်ကျွန်တော်တို့အနေနဲ့ရှုမြင်တာကလည်းဒီဟာသတင်းစာပြင်ထားရကြည့်မယ်ဆိုရင်တော့မှားယွင်းမှုမရှိဘူးလို့ကျွန်တော်လည်းရှုမြင်ပါတယ်အဲ့အတွက်လည်းကျွန်တော်တို့ထုတ်ပြန်ချက်ထဲမှာအားလေးကိုထည့်ထားဖြစ်ပါတယ်
အခုဆိုရင်ဒီအရင်တော့အထက်ပို့ပြီးတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်တွေပို့ရလာတယ်လို့လည်းပြောနေကြတယ်။ဒါပေမဲ့အခုလက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဒီမြန်မာ journalist ကွန်ရဲ့အနေနဲ့ဘယ်လိုသုံးသပ်ချင်လဲရှင်။
သတင်းစာလွတ်လပ်ခွင့်ကပေါ့နော်ထိုင်းရောက်တော့စင်စာရှိမရှိရဲ့နောက်ပိုင်းမှာတော့ကြားလာတယ်လို့ပြောလို့ရတယ်ဒါပေမဲ့ပေါ့နော်ဒီကိုတစ်ခါမှသတင်းစာလွတ်လပ်ခွင့်ရှိတယ်လို့ပြောပေမဲ့လည်းတစ်ဖက်မှာလည်းကျမတို့ရဲ့ချိန်ဆောင်မှုကမီဒီယာပေါ်ချိန်ဆောင်မှုပါလဲဆိုတော့အခုဆိုရင်အစိုးရဌာနတွေကကျမတို့ကိုဒီတရားစွဲတာတွေဒီအတက်မတော်ဘက်ပိုင်းကပေါ့နော်ထုတ်ပြန်လိုက်တဲ့သတင်းတွေပေါ်မှာသတင်းဆက်တဲ့ပေါ်မှာတရားစွဲဆူတာဖြစ်လာတယ်အဲ့ပေါ်မှာပေါ့နော်ကျမတို့ရဲ့ဒီသတင်းစာပညာသတင်းသမားတွေအတွက်လွတ်လပ်ကထုတ်ပေါ်ပြောဆိုခွင့်အဲ့ဒါတွေကတော့ကျမတို့အပြည့်အဝမညာသေးဘူးကျမအနေနဲ့သူ့ရဲ့သဘောအရဆိုတော့ကလုံးဝကျမတို့မှာသတင်းစာလွတ်လပ်ခွင့်အပြည့်အဝမရှိသေးဘူးလို့ပဲပြောမှာဖြစ်တယ်ဒီလိုအချက်လက်တွေကပေါ့နော်အရှိမှကျွန်တော်တို့တရားစွဲခဲ့တဲ့ကိစ္စတွေအများကြီးပဲလေအဲ့ဒါတွေလည်းရှိခဲ့ဆိုတော့ကျွန်တော်ကဒီသတင်းစာလွတ်လပ်ခွင့်ကအပြည့်အချိန်မှာတော့အပြည့်အဝမရှိသေးဘူးဆိုတော့ကျွန်တော်ပြောနိုင်တယ်ပေါ့နော
်အခုဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာ journalist ကွန်ရဲ့အနေနဲ့လည်းသဘောထားထုတ်ပြန်ချက်တွေထုတ်ပြန်နေနောက်ပြီးတော့ဒီသတင်းစာလွတ်လပ်ခွင့်တွေရရှိဖို့ဘယ်လိုတွေဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိဦးမလဲရှင်
ဟုတ်အဲ့ဒါကတော့လေကျမတို့အခုလောလောဆယ်မှာဟိုကျမတို့စီပေါ့နော်ဒီအလုံးမှုဆောင်ကော်မတီအစည်းအဝေးမလုပ်ရသေးတဲ့အတွက်ကျမအားအားတော့မပြောနိုင်သေးဘူးဟိုကျမတို့အခုကတော့အခုဒီကျမတို့ထုတ်ပြန်ခဲ့ရနှစ်ချိန်ရှိပေါ့နော်မနေ့ကတစောင်းထုတ်ခဲ့ဒီနေ့မနက်မှတစောင်းထုတ်ခဲ့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့လေကျမတို့ပေါ့နော်ဒီအစည်းအဝေးတရက်အတွက်ခေါ်ဖြစ်ဖို့တော့ကျမတို့စူးစမ်းမယ်စူးစမ်းသွားပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုဘာဆက်လုပ်မလဲဆိုတာကျမတို့ဆွေးနွေးသွားမယ်အဲ့ဒီဆိုပတ်သက်ပြီးတော့ဘယ်ရက်မှပေါ့နော်အတိအကျအစည်းအဝေးခေါ်ဖို့မခေါ်ဖို့တော့ကျမအနေနဲ့ဟိုသုံးချက်လို့မရအောင်အလုံးကျမတို့စီစီအများစုနိုင်တဲ့အချိန်ကိုပေါ့နော်အဲ့တချိန်ကိုတော့ကျွန်တော်ပြန်ပြီးစောင့်အောင်ပြန်ပြီးသူတို့နဲ့ဆွေးနွေးရမယ်ဟုတ်
ဟုတ်ကဲ့ပါမဝေမှာသင်ရှင်းကျေးဇူးပါနော
်ဟုတ်ကဲ့ရှင်